ရုရှားနဲ့ယူကရိန်းအကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေစဉ်ယုံကြည်မှုရရှိအောင်ယူကရိန်းမြို့တော် KF နဲ့မြောက်ပိုင်းမြို့ကြီးဖြစ်တဲ့ Chernihiv မြို့တွေကိုရုရှားတပ်တွေကတိုက်ခိုက်မှုရှော့ချသွားမယ်လို့ပြောတဲ့အပေါ်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစောင့်ကြည့်သွားမယ်လို့အင်္ဂါနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ကျွန်တော်တို့စောင့်ကြည့်သွားမှာပါ။သူတို့တကယ်လှုပ်ဆောင်တာကိုတွင်းမြင်ရမှာပဲ။တကယ်လှုပ်ဆောင်တယ်လို့မှတ်ယူမှာပါလို့သမ္မတဘိုင်ဒန်ကရင်းထောက်တွေကိုပြောဆိုသွားတာပါ။သမ္မတဘိုင်ဒန်အနေနဲ့ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ကြပြီးရုရှားကပြောတဲ့အတိုင်းလုပ်မလို့စောင့်ကြည့်သွားဖို့သဘောတူခဲ့ကြကြောင်းနဲ့အခုအချိန်မှာတော့ပိတ်ဆို့ရေးယူမှုတွေကိုဆက်လက်လှုပ်ထားမှာဖြစ်ပြီးယူကရိန်းကိုစစ်လက်နဲ့ပစ္စည်းတွေဆက်လက်ထောက်ပံ့နေအောင်မှာပါလို့တပ်ပရဘိုင်ဒန်ကသတင်းတောက်တွေကိုဆက်လက်ပြောဆိုခဲ့ပါတယ်။တူရကီနိုင်ငံမှာပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအင်ကာနေအစောပိုင်းကရုရှားဘက်ကအခုလိုယူကရိန်းမျိုးကြီးနှစ်ခုကိုတိုက်ခိုက်နေတာတွေရှော့ချသွားမယ်လို့ပြောဆိုခဲ့တဲ့အပေါ်တပ်ပရဘိုင်ဒန်ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန်ဒါဖိုမင်ကတော့ယုံကြည်မှုတိုးလာစေဖို့လှုံ့ဆော်တာလို့ပြောဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုင်ဂိုကတော့ယူကရိန်းကခွဲထွက်ကြောင်းကြေညာထားတဲ့လူဟန်နဲ့ဒုံနက်ဒေသတွေပါဝင်တဲ့ဒုံဘေ့စ်ဒေသမှာရုရှားတပ်တွေကအဓိကပြစ်မှတ်ထားလှုပ်ရှားသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ယူကရိန်းတပ်တွေရဲ့စွမ်းဆောင်နိုင်မှုကိုရော့ကျအောင်လှုပ်ဆောင်နိုင်ခဲ့ပြီးရုရှားအထူးစစ်ဆင်ရေးရဲ့ပထမအဆင့်အောင်မြင်အောင်လှုပ်ဆောင်ပြီးဖြစ်တယ်လို့အင်ကာနေမှာပဲပြောဆိုခဲ့ပါတယ်။